မချတဲ့ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေတိုးလာနေတဲ့အတွက်ကမ္ဘာတော်မှာစိုးရိမ်ရတဲ့အဆင့်ကိုတိုးမြှင့်လိုက်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ
် We have now increased our assessment of the risk of spread and the risk of impact of COVID-19 to very high at global level
ကူးစက်မှုအနေနဲ့ပုံများလာတယ်လို့သုံးသပ်ထားပြီး COVID-19 ရောဂါကြောင့်တက်ရောက်မှုဟာကမ္ဘာတော်မှာအလွန်မြင့်မားနေတဲ့အဆင့်ဖြစ်သတ်မှတ်လိုက်တဲ့အကြောင်း WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကစစ်စနနိုင်ငံဂျနီဗာမြို့ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်မဲ့အခွင့်အလမ်းရှိနေစေဖြစ်ပြီးထပ်ဆင့်ပြန့်နှံ့မှုကိုဖျက်ဆီးနိုင်မှုအရေးကြီးကြောင်းလည်းပြောပါရယ်လက်ဆင့်ကမ်းမပြန့်မြောက်လူထုချင်းစီကသတိထားဖို့လဲ WHO ကြီးကသတိပေးခဲ့တာပါဗိုင်းရပ်စ်အန္တရာယ်ရင်ဆိုင်နေရချိန်မှာအကြောက်တရားတွေကောလာဟလတွေခွဲခြားဆက်ဆံမှုတွေကဗိုင်းရပ်စ်ပိုးထက်ပိုဆိုးတဲ့အကြီးမားဆုံးအန္တရာယ်တွေဖြစ်တဲ့ကြောင်းအချက်လက်မှတ်တွေကြိုးကြောင်းဆင်ခြင်မှုတွေညင်ညွတ်မှုတွေနဲ့ဝိုင်းဝန်းဖြစ်ခြင်းမှုလဲတိုက်တွန်းခဲ့ပါရယ်လက်တော့ကဘာတော်မှာ6မျိုး20လောက်ထုတ်လုပ်ဖို့ကြိုးပမ်းနေပြီးတော်တော်များများလည်းလူနဲ့ဆန်းသက်တဲ့အဆင့်ထိရောက်နေပြီးမချခင်သတင်းပတ်တွေအတွင်းမှာရလက်တွေကိုသိရလိမ့်မယ်လို့မျှော်လင့်ရကြောင်းလည်း WHO ကြီးကပြောပါရယ်ယောဂကုသမှုအန္တရာယ်ကိုအလွန်မြင့်မားတဲ့အဆင့်ဖြစ်တိုးမြင့်လိုက်ပြီးမဲ့နေရာအနှံ့ပြားမှာကုသတတ်တဲ့ယောဂဖြစ်နေတော့ WHO ကမတတ်မသေးပါဘူးလူတိုင်းကိုကုသနိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးကိုရောက်မှသာဒီလိုအဆင့်ထိတတ်မှတ်နိုင်မှာဖြစ်တဲ့အကြောင်းလည်းလူရဲ့ချူတောင်းရှိသူတွေကပြောဆိုထားပါတယ်